ရာကြီးတကုံတာယာရဲ့ရုပ်အလောင်းကိုမြုပ်နှံထားတဲ့အောင်ပန်းမြို့အဝင်ကမဲခိုးတောင်မှာဆရာကြီးရဲ့66နှစ်မြောက်မွေးနေ့အခမ်းအနားကိုတူမဖြစ်သူစာရေးဆရာမသင်းမြဆန်နီကကျင်းပပေးခဲ့တာဖြစ်ပါတယ်။ဆရာကြီးရဲ့မွေးနေ့ကိုရန်ကုန်မန္တလေးနဲ့မုံရွာမြို့တွေကစာရေးဆရာတွေ၊ကဗျာဆရာတွေနဲ့ဒေသခံစုစုပေါင်း200လောက်လာရောက်ကြပါတယ်။ကဗျာဆရာတွေကဆရာကြီးအကြောင်းရေးသားထားတဲ့ကဗျာတွေဆရာကြီးကိုတိုင်ရေးသားထားတဲ့ကဗျာတွေကိုရွတ်ဖတ်ခဲ့ကြသလိုဆရာကြီးသခင်ကိုတော်မိုင်းငင်းချမ်းရေးကွန်ရက်လူပောင်တက်ဒီမိုကရက်တစ်ပါတီမြန်မာနိုင်ငံစာရေးဆရာများတမကတို့ကလည်းဆရာကြီးကိုအောက်မေ့တတိယကျောင်းတဝင်းလွာတွေပေးပို့ခဲ့ကြပါတယ်။ကဗျာဆရာကိုလေးအင်းဝကုံကြီးကဆရာကြီးကိုအောက်မေ့တတိယတဲ့အနေနဲ့ဆရာကြီးအကြောင်းရေးဆက်ထားတဲ့လိမ္မော်သီးနီနီရဲ့တောင်ပြတန်းကြီးရဲ့ဦးလေးတကုံတာယာရဲ့ဆိုတဲ့ကဗျာကိုရွတ်ဆိုခဲ့ပါတယ်။
ပြပြမိမိမြူးနဲ့ချွေးလို့ဝေးဝေးကြီးကလွမ်းမောရတဲ့အလှရှမ်းပြီးအေးမြမြရပြီးကိုလင်းမောနီနီနဲ့တွဲလိုက်ပြီးကျန်းကိုတတ်တာဘာမှမဟုတ်ဘူးအမားတွေနဲ့အသက်ခံအမားတွေဟာလဲထောင်ကြခံအမားတွေဟာလဲမြေရင်းခံပတ်ဆံနဲ့ဝေးကျောင်းနဲ့ဝေးအနာကနဲ့ဝေးမြင့်တည်းတွေပါကျေးဇူးကြီးလိုက်တာဦးလေးဦးလေးဒီမှာရှိတော့ဉာဏ်ရည်စကားဒီလိုရည်စကားဒီသက်ဒီဆောင်ရည်စကားမိသားဝင်လို့ညတာနဲ့ရောပြောလို့ကိုမကုန်ပါဘူးပြပြမိမိမိနဲ့ထွေးလို့ဝေးဝေးကြီးကလွမ်းမောရတဲ့အလှရှမ်းပြီးအေးမြမြရသည်ကိုမိမောနီနီနဲ့တွဲဦးလေးနဲ့တွဲကျွန်တော်တို့လည်းခွဲလို့မရတော့ပါဘူ
းမြန်မာနိုင်ငံစာရေးဆရာတမကကဆရာကြီးမွေးနေ့ကိုပေးပို့တဲ့တဝင်းလွာမှာငင်းချင်းရင်းနဲ့ပတ်သက်ပြီးဆရာကြီးတကုံတာယာကင်ဆွဲခဲ့တဲ့ရန်သူမရှိမိတ်ဆွေသာရှိမုန်းသူမရှိချစ်သူသာရှိဆိုတဲ့ငြိမ်းချမ်းရေးဝါဒကိုသတိရကြဖို့လိုတယ်ဆိုတဲ့အကြောင်းပြောထားပါတယ်။ဆရာကြီးတကုံတာယာရဲ့ငြိမ်းချမ်းရေးဝါဒကိုလက်ကင်ထားမယ်ဆိုရင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလမ်းစဉ်ဟာဖြောင့်ဖြူးနိုင်တယ်လို့မြန်မာနိုင်ငံစာရေးဆရာများတမကဥက္ကဋ္ဌဆရာထက်မြတ်ကပြောပါတယ်။
တိုင်းဆရာတမကရဲ့တမသာကတော့ဆရာကင်ဆွဲခဲ့တဲ့ရန်သူမရှိမိတ်ဆွေသာရှိဘုသူမရှိချစ်သူသာရှိဆိုတဲ့ဒိဉ္ဉေယဝါဒကိုအလုံးကညီညွတ်ညွတ်နဲ့တက်တက်ကြွကြွမှန်မှန်ကန်ကန်အကောင့်ထဲပေါ်နိုင်ရင်ပြည်တွင်းငြိမ်းချမ်းရေးဟာအမြန်ဆုံးနဲ့အောင်မြင်ဆုံးဖြစ်မယ်လို့အဲဒီတမသာမှာထည့်ပါထားပါတယ
်။လူပောင်တဒီမိုကရက်တစ်ပါတီကပေးပို့တဲ့သဝင်လွာမှာလက်ရှိမြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့အတွက်လက်နက်ကင်အဖွဲ့အစည်းတွေအချင်းချင်းဒန်းတူရီတူရှိဖို့နဲ့အပြန်အလှန်အတိမတ်ပြုကြဖို့လိုတယ်ဆိုတဲ့ဆရာကြီးတကုံတာယာရဲ့လမ်းစဉ်ကိုလိုက်နာဖို့လိုတယ်ဆိုတဲ့အကြောင်းထည့်သွင်းထားတာဖြစ်တယ်လို့ပါတီအထွေထွေအတွင်းရေးမှူးဦးငွေလင်းကပြောပါတယ်
โอเคခင်ဗျာအချိန်မှာကတန်းတူရှိတူပေါ့နော်အားလုံးတွေ့ဆုံဆွေးနွေးပြီးတော့မှအိရှာနိုင်မှတာဒီတိုင်းပြည်ရဲ့ငြိမ်းချမ်းရေးအဆက်မှန်ကိုရမှာဟုတ်တန်းတူရှိတူရှိဖို့အပြန်အလှန်အတိမတ်ဖြစ်ဖို့အပြန်အလှန်လေးစားဖို့ဆိုတဲ့ကိစ္စကိုစတရာဆိုရင်တော့တောက်လျှောက်ပေါ့ဗျာတစ်လျှောက်လုံးမှဒါကိုသူရက်ခံနေတာပေါ့စတရာရဲ့ဆရာလိုနဲ့ပြောနိုင်တယ်တာကြီးတခင်ကိုတော့နိုင်လို့ရဲ့နန်းစဉ်အတိုင်းပေါ့နော်ဒီနေ့ကာလမှာလည်းတကယ်ကြည့်ကြည့်စားစားဆောင်ရွက်တင်တယ်အဲ့လိုဆောင်ရွက်ရင်တော့ငြိမ်းချမ်းရေးကိုလည်းစစ်စစ်မှန်မှန်ရမှာပဲဆိုတာအဲ့လိုပါတီတွေနဲ့ယုံကြည်ပါတယ်။ယုံကြည်တဲ့အတွက်ဒီနေ့ဒီဆရာအပေါ်ကြီးမှာတဝန်လာပြထုတ်တာဖြစ်ပါတယ်
။ဆရာကြီးတကုံတာယာဟာကြိုက်လက်မြို့နယ်ထိုင်းကူမြစ်တန်းရွာမှာ1919ခုနှစ်မေလ10ရက်နေ့မှာမွေးဖွားခဲ့တာဖြစ်ပြီး2023ခုနှစ်ဩဂုတ်လ19ရက်နေ့မှာအောင်ပန်းမြို့နေအိမ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။ဆရာကြီးကိုအောက်မေ့တတိယတဲ့အနေနဲ့နှစ်စဉ်မွေးနေ့ပွဲအခမ်းအနားကိုကျင်းပပေးတာဖြစ်တယ်လို့ဆရာကြီးရဲ့တူမဖြစ်သူစာရေးဆရာမသင်းမြဆန်နီကပြောပါတယ်
။ဦးလေးမွေးနေ့ပေါ့နော်ခါတိုင်းလည်းလုပ်နေတာ။ဟိုဦးလေးဆုံးကဘာလို့လုပ်ရလဲမေးကြရလေ။ဒီမှာကတော့ဒီဦးလေးကတိုင်းပြည်အတွက်ကောမြန်မာစာပေအတွက်ကောအများကြီးအတွက်လုပ်တယ်လေ။အဲ့တော့ဂုဏ်ပြုပြီးတော့ဂုဏ်ပြုပွဲလုပ်တာပါ။နောက်မှဆိုတော့ဒီမှာတော့ကိုတန်းတိုင်တော့ပေါ့နော်နှစ်တိုင်းနှစ်တိုင်းကအဲ့လိုအဆင်ပြေတယ်လို့တော့လုပ်သားမလို့စီစဉ်ပါတယ်။ဒါဆိုတော့မွေးနေ့ပေါ့နော်။ဂုဏ်ပြုပြီးလုပ်တာပါ။
ဆရာကြီးတကုံတာယာရဲ့66နှစ်မြောက်မွေးနေ့အထိမ်းအမှတ်ပွဲကိုဒီနေ့အောင်ပန်းမြို့မှာကျင်းပခဲ့သလိုကဗျာချစ်သူများအသင်းကဦးဆောင်ပြီးရန်ကုန်မြို့လှည့်တန်းကုန်းကျော်တံတားအောက်မှာလည်းကဗျာဆရာတွေကကဗျာရွတ်ဖတ်ခဲ့ကြပါတယ်ရှင်။